မြန်မာပါဝင်ကမ္ဘာတဝန်းနိုင်ငံပေါင်း40မှာလူပေါင်း220ကျော်နဲ့အဖွဲ့အစည်းပေါင်း25ခုဟာကုလသမဂ္ဂနဲ့လူခွင့်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအတွက်အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ချိန်ချောက်ခံရတာလက်တော့ပြန်အရေးယူခံရတာနဲ့ရင်ဆိုင်နေရကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာတစ်ကပြောလိုက်ပါတယ်ဒီချက်လက်တွေက2022ခုနှစ်မေလ1ရက်ကနေ2023ခုနှစ် April 30အထိမှတ်တမ်းတွေဖြစ်ပြီးအစီရင်ခံစာကိုတော့ September 28ရက်ရက်စွဲနဲ့ကုလသမဂ္ဂကထုတ်ပြန်ခဲ့တာပါလူအခွင့်အရေးကာဝယ်စောင့်ရှောက်သူတွေအရက်ဖက်အဖွဲ့အစည်းတွေမှာပါဝင်ဆောင်ရွက်သူတွေဟာစောင့်ကြည့်ခံနေရပြီးတရားဥပဒေအရရေးယူခံရတဲ့နဲ့ရင်ဆိုင်ရသလိုခီးသွွာလာခွင့်ပိတ်ပင်ခံရမှုချင်းချောက်ခံရမှုတွေလည်းကြုံတွေ့နေရတဲ့အပြင်ကုလသမဂ္ဂနဲ့ကုလသမဂ္ဂရဲ့လူသားရေးဆောင်ရွက်တဲ့စနစ်ရန်စီရန်နေရအဖွဲ့အစည်းတွေမှာပူးပေါင်းဆောင်ရွက်လို့ဆိုပြီးထောင်ဒဏ်တွေလည်းအပြစ်ပေးခံနေရတယ်လို့ဆိုပါတယ်ကမ္ဘာတော်မှာလူမှုအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍညှော်နေသွားနေလို့လက်တော့ပြန်အရေးယူမှုနဲ့ပတ်သက်တဲ့မှတ်တမ်းမှတ်ရအစီရင်ခံစာချက်တွေအတိအကျပြုစုနိုင်မှုခက်ခဲနေပြီးအမှန်တကယ်ဖြစ်ပြနေတဲ့အရေးအတွက်ကဒီတဲ့ပုံများပြားပွဲရှိတယ်လို့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာလက်ထောက်အထွေထွေတွင်မှုချုပ် Isabel Brand Carrick ကဂျနီဗာလူခွင့်ကောင်စီတင်ပြမှာပြောပါတယ်အခုနှစ်အစီရင်ခံစာမှာလူခွင့်ချုပ်ပေါက်ခံရသူတဝက်ကအမျိုးသမီးနဲ့မိန်းကလေးငယ်တွေဖြစ်ပြီးသူတို့ဟာလည်းပြန်လည်ပြီးပြင်းပြင်းထန်ထန်လက်တော့ပြန်ခံရမှာကိုစိုးရိမ်ကြောင်းပြောကြတယ်ဆိုပါတယ်ဒေသခံတွေဟာလုံခြုံရေးအတွက်စိုးရိမ်ရလို့ကုလသမဂ္ဂနဲ့ပူးပေါင်းမှုညှင်းဆိုတာဒါမှမဟုတ်အမည်မဖော်ဘဲလောက်ကန်ရတာတွေတိုးလာတယ်တွေ့ရကြောင်းလဲအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ